ချင်းပြည်နယ်ဖလန်းမြို့မှာအာဏာရှင်ဖိဆန်ရေးလှုပ်ရှားမှု CDM မှာပါဝင်နေတဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီကနေမနေ့ညပိုင်းကဖမ်းဆီးသွားပါတယ်စစ်ကောင်စီတပ်တွေနဲ့စီးရေးတင်မာနေတဲ့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ကနေပညာရေးဝန်ထမ်းတွေစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖိအားပေးလာတဲ့ပုံမှာတုံ့ပြန်လာတယ်လို့ဒေသခံတွေကယူဆနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြပေးပါအောင်ခင်ဗျာ
စစ်တကအာဏာသိမ်းပြီးတဲ့နောက်ချင်းပြည်နယ်ဖလန်းပါဝင်မြို့တွေမှာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတော်တော်များကအာဏာရှင်ဖိဆန်ရေးမပူပေါင်းဆောင်ရွက်ရေးစီဒီအမ်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်စနားပြမှုတွေနေနေခံရပြီးရင်တော့စီအေယာကုကံလှုပ်ရှားမှုတွေရှိလာပေမဲ့လည်းတချို့ကစီဒီအမ်လှုပ်ရှားမှုတွေကိုဆက်လုပ်နေကြဆဲဖြစ်ပါတယ်မနေ့ကတော့ဖလန်းမြို့နယ်အတွင်းကစီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ကြအောင်ဒေသခံတို့ကအခုလိုပြောပါတယ်
ဗတိယနဲ့နေ့နေ့နောက်ကလေးကဖမ်းဖမ်းနေတယ်လို့ဆိုကြတယ်ခုနကြီးလို့တော့ခံမှန်းတာပေါ့လေပညာရေးဝန်ထမ်း၄ယောက်ကျွန်တော်ကတော့ဒီစက်မကြီးက၄ယောက်ခင်ကျောင်းက၄ယောက်စက်တွေရက်၄ယောက်အဲ့လိုအကုန်လုံးကမြေတမီတွေရှိတယ်ခုနကဆလုံးကရဲစခန်းမှာတော့တော့တည်တယ်တိခွင့်မရသေးလို့ဘာမှပြောလို့တော့အဆင်မပြေသေးဘူးပေါ့
မနေ့ကအဖမ်းဆီးခံရတာ၈ဦးရှိပြီးတော့အဲ့ဒီတဲက CDM မလုပ်တဲ့ကျောင်းဆရာမကြီးတူကိုတော့ပြန်လွှတ်ပေးခဲ့တယ်လို့မျိုးကန်တူကပြောပါတယ်အခုလို CDN လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေကိုဖမ်းဆီးရလို့ရဲ့အပေါ်ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ဖမ်းဆီးခံရအများကြီးရဲ့အကျမှရဲ့ဒီကတော့နည်းနည်းလုံမှန်ကိုင်နိုင်တဲ့လူတွေကို like free talk ပုံစံနဲ့ like ဖမ်းနေတဲ့ပုံစံမျိုးဖြစ်တယ်ဒါကတော့သူ့ရဲ့လုံမှန်မှုပဲလားဘာဖြစ်လို့လဲဆိုတော့အစိုးရရဲ့နေရာရပ်ဆိုင်မှုကိုစစ်ကောင်စီရဲ့နေရာရပ်ဆိုင်မှုလိုအပ်တဲ့အတွက်တောင်းလို့တဲ့အချိန်မှာသူတို့က
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကချင်းမျိုးသားအဖွဲ့ချုပ် CNO CNDF ဘက်ကနေဖလန်းမျိုးရှိပညာရေးဝန်ထမ်းတွေအနေနဲ့အာဏာရှင်အောက်မှာတာဝန်ထမ်းဆောင်နေတာကိုချက်ချင်းရက်ဆိုင်ပြီးတော့လူလူနဲ့ပူးပေါင်းမှုတိုက်တွန်းခဲ့ပါတယ်။တကယ်လို့ဆက်လက်တစ္ဆာခံနေမယ်ဆိုရင်လိုအပ်သလိုပြင်းထန်စွာအရေးယူသွားမယ်လို့လည်းသတိပေးထားပါတယ်။အခုလိုထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီဘက်ကထုတ်ပြန်တဲ့သဘောနဲ့ CDM ဝန်ထမ်းတွေကိုဖမ်းဆီးတာဖြစ်ပြီးတော့အခြေအနေတင်းမာလာမယ်လို့လည်းဒေသခံတွေကယူဆကြပါတယ်။
တကယ်လို့သူတို့ဖမ်းတာတွေကယူယူ CDM လို့ပြီးမှသူတို့ဖမ်းခံရတာဆိုတော့သူတို့တံပြန်ဖမ်းတယ်လို့ပဲကျွန်တော်တို့ကရှင်းတယ်။ဒါကြောင့်အဲ့လိုမျိုးဒီ CDM ဝန်ထမ်းတွေကိုဖမ်းနေမယ်ဆိုတော့ဒီတအားတင်းမာဖို့ပဲရှိတော့တယ်ဟုတ
်။ဖလန်းမျိုးနယ်အတွင်းမှာစစ်ကောင်စီတပ်နဲ့ချင်းမျိုးသားကာကွယ်ရေး CNDF တပ်ဖွဲ့တွေကြားစီးရီးတင်းမာနေစေပဲလို့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်။မနေ့ကတော့ဖြစ်တယ်17နှစ်17နှစ်ကြာလောက်ဖြစ်နေပြောတယ်။17နှစ်ခွဲ17နှစ်တော့ကြာတယ်။ဖြစ်တဲ့နေရာအဲ့ဘားလုံးနဲ့ဇောင်းလိုက်ကြာလောက်မှာမနေ့ကတပ်ဖွဲ့ငါတို့တော့ကြားနေပြောတယ်စစ်ကောင်စီကသူကထိုးစစ်ဆင်နေကြတာပဲဗျပြန်လက်ပတ်ပြီးတော့သူတို့တနေရာပြီးတနေရာထိုးစစ်ဆင်နေကြတာဟုတ်ကဲ့
ဖလန်းမျိုးနဲ့ဘားလုံးနဲ့ဇောင်းလိုင်တပ်ဖွဲ့မှာစစ်ကောင်စီတပ်ဘက်ကတိုက်ခိုက်မှုတွေရှိနေတယ်လို့ချင်းကဝေးအဖွဲ့ဘက်ကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူးဖလန်းမျိုးနဲ့တွင်ကတိုက်ပွဲအခြေအနေတွေနဲ့ CDM ဝန်ထမ်းတွေကိုဖမ်းဆီးတဲ့အကြောင်းတွေကိုသိရှိဖို့အတွက်စစ်ကောင်စီပြောခွင့်ရကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့နယ်တော်တော်များများစန့်ကျင်ဆန္ဒပြခဲ့ကြမှာတော့စစ်တပ်ကနေအချက်ပတ်နေနေမှုတွေဖြစ်ပွားခဲ့ပြီးလက်နက်ငယ်တော်လှန်လာကြတာဖြစ်ပါတယ်။ဒါအပြင်အာဏာရှင်ဖိဆန်ရေးလှုပ်ရှားမှု CDM မှာပါဝင်နေကြတဲ့ဝန်ထမ်းအများပြားဟာလည်းအိန္ဒိယနယ်စပ်နဲ့တခြားဘေးလွတ်ရာတွေမှာထွက်ပြေးတင်းကျောင်းနေကြပါတယ်ခင်ဗျာ။